မြန်မာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်သွာလာမှုတွေကိုပိတ်ဆို့နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်ပြည်တွေကဘော်လခဲမြို့မှာတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားသုံးဦးအသက်ဆုံးခဲ့ရပါတယ်။ကရင်ပြည်နယ်တွေကတိုက်ပွဲတွေဟာအရက်သားတွေတိမ်းရှောင်နေတဲ့နေရာတွေနဲ့အနီးကပ်ဆုံးမှာဖြစ်ပွားနေတာကြောင့်ပြည်သူတွေထိခိုက်ဒေဆုံးမှုကတဖြည်းဖ
ညနေပိုင်းမှာမြန်မာစစ်တပ်ကလေရင်နဲ့ဘုံလာကျဲတာကြောင့်လုပ်ငန်းဝင်ဝင်နေတဲ့အရဲသားတွေတိတ်ဆုံးခဲ့တဲ့အကြောင်းဗော်လခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံက VOA ကိုပြောပါရယ်။တန်လွင်မြင့်အရှိဘကန်ဒေါ်ရင်းတနေရာမှာတစ်ထုတ်လုပ်ရေးလုပ်ငန်းလုပ်ကင်နေကြတဲ့ဒေသခံတွေဖြစ်တယ်လို့သူကပြောပါရယ
်။ Okay နောက်ဆုံးချက်နေရာတော့ကျွန်တော်ဆက်ကြည့်လာတဲ့ update ချင်းရတော့တိတ်ဆုံးလာတော့၃ယောက်လားပြင်၅ဦးထန်ရပါဗျာ။ကျွန်တော်တို့ကလည်းဖြစ်ပေကားနဲ့ဒီရတပြည်ရဲနေရာတွေကလည်းအရင်ကြီးတက်နေတာဖြစ်တဲ့တော့ဒီလိုကတော့ရုပ်ထုပြစ်ဆင်မှုတများကဒီရတပြည်ကိုချီခံလို့ဖြစ်နိုင်တယ်ဗ
ျစစ်ကောင်စီဒုတိယခေါင်းဆောင်ဗိုလ်ချုပ်မှူးကြီးစိုးဝင်းဟာအခုမတ်လ16ရက်နေ့ကလွိုက်ကော်မြို့ကိုတွားရောက်ခဲ့ပြီးဘာသာရေးအသင်းအဖွဲ့တချို့နဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီနေ့ကစပြီးရင်နီပေါက်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ဗော်လခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေစတင်ခဲ့ပါတယ်ဒါကြောင့်လဲဗော်လခဲဖားဆောင်ဘောလခဲရွာတိလမ်းနှစ်ခုကိုဒေသခံတွေဖြတ်တန်းမသွားအောင်ဗိုလ်ဒူးနေကစပြီးပိတ်လိုက်ရတဲ့အကြောင်းဘောလခဲပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ
်။ဟုတ်ပြီကျွန်တော်တို့ပိတ်တာကတော့ဒီပြည်သူတွေကိုဒုက္ခမရောက်အောင်လို့ပိတ်တာပါခင်ဗျာ။စစ်တပ်ကပိတ်ရတော့ပြည်သူဒုက္ခရောက်ပိတ်ရတဲ့ပုံမျိုးဖြစ်နိုင်ကြတာ။ဒီစီရေးတိမနေရှိမှတုံ့ပြန်ရှင်ဖြစ်သွားနိုင်တယ်တက်နိုင်ဖြစ်လာနိုင်လို့ဗျာ။အကြောင်းမူကျွန်တော်အမိနဲ့ပြည်သူတွေဒုက္ခမရောက်အောင်လို့ပိတ်ဆို့တဲ့ပုံမှန်လို့ရှိရတာ
။မြန်မာစစ်တပ်ဟာအဆုံးရှုံးများတဲ့မြေပြင်တိုက်ခိုက်မှုတွေမလုပ်နိုင်တော့ပဲအဝေးကနေပဲလက်နက်ကြီးတွေနဲ့လှမ်းပစ်တာလေကြောင်းတိုက်ခိုက်တာတွေလှုပ်လာတာကြောင့်အရဲသားထိခိုက်မှုတွေလည်းပိုပြီးများလာနေပါတယ်စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်နဲ့မလန်းမကန်းမှာရှိတဲ့ကရင်နီဒေသတွေကဗော်လခဲမြို့ဟာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနအလဲပိုင်းတိုင်းစစ်ဌာနချုပ်အမှတ်3စစ်ဒေသရှိတဲ့နေရာလည်းဖြစ်ပါတယ်မကြသေးခင်ကအဲ့ဒီဒေသမှာဗော်လခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ရှစ်ကြိမ်မြောက်တင်းနှန်းစင်ပွဲတစ်ခုကိုလည်းပြုလုပ်ခဲ့ပါတယ်ခင်ဗျာ
ဒါကတော့ကယားပြည်နယ်ကရင်ပြည်တဲ့ကဗော်လခဲမြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာပြည်သူတွေအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်